ဘိုးတိုင်းဒေသကြီးတာယာဝတီအချင်းထောင်မှာပုံမှန်၅ခုနဲ့ဖန်စီထိန်သိမ်းခံရတဲ့တပိတ်မောက်ចောင်းသားចောင်းသူတွေနဲ့အားပေးကူညီသူတွေကိုလက်ပံမြို့နယ်တရားရုံးမှာ၄ချိန်မြောက်ရုံးထုတ်ခဲ့ပါတယ်။လက်ရှိတာယာဝတီအချင်းထောင်မှာတန်ရှင်းမှုမရှိတာကြောင့်ဖန်စီထိန်သိမ်းခံရသူတွေဟာချင်းရင်စတဲ့ပိုးမွားတွေအကိုက်ခံရတဲ့အပြင်မတန်ရှင်းတဲ့ရေတွေကိုအသုံးပြုနေရတဲ့အတွက်ရေပြားရရန်နာတွေခံစားနေရတယ်လို့ပြောကြပါတယ်။ထောင်ထဲမှာကြုံတွေ့ရတဲ့အခက်အခဲတွေကိုတပိတ်မောက်ကျောင်းသူတအူးဖြစ်သူမဖြိုးဖြိုးအောင်ကအခုလိုပြောပါတယ
်။ထောင်ထဲမှာတော့အများဆုံးအဖြစ်တော့ကျမတို့ဒီတခြားကြီးကြီးမားမားပြဿနာတော့မရှိဘူး။ဒါမဲ့ဟိုအဓိကတော့ကျွန်တော်ကျမရဲ့တဲ့တိတ်မလျော်ညူးပေါ့နော်။ချင်အောင်မရှိတဲ့အခြေအနေမျိုးမှာကျမရဲ့အနေနဲ့ကျွန်တော်မလျော်ညူးရတဲ့အနေအထားမျိုးတွေရှိတယ်။ထမင်းကလည်းကုန်နေတော့ဒီဖက်ကတွေကလည်းကုန်နေဆိုတော့ကျွန်တော်ဒီစီးကွက်တို့မှာတော့ကျွန်တော်တော့သုံးဖို့အားရနေကျွန်တော်တောက်ဆူထားရရှိတယ်။
ဒါအပြင်ចောင်းသားလှုပ်ရှားမှုတွေကိုအစိုးရကရည်ရွယ်ချက်ရှိရှိနဲ့ဖြိုခွဲခဲ့တာဖြစ်ပြီးဗမာနိုင်ငံလုံးဆိုင်ရာចောင်းသားများတမကအဖွဲ့ဝင်တွေကိုလည်းတယောက်မကြံဖမ်းဆီးအရေးယူဖို့ပြင်ဆင်ထားတာဖြစ်တယ်လို့လည်းပြောပါတယ်။လက်ရှိဖမ်းဆီးခံရသူတွေကတချို့ကိုထတ်တိုးပုံမှန်တွေနဲ့တခြားမျိုးနွယ်တွေကလည်းအမှုဖွင့်ထားတာတွေရှိပါတယ်။ဒါနဲ့ပတ်သက်ပြီးဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုနန္နာစစ်အောင်ကចောင်းသားចောင်းသူတွေကိုအမှုအလုံးအတွက်တရားရုံးတရုံးထဲမှာသာစစ်ဆေးတင်ကြောင်းအခုလိုပြောပါတယ်။
လက်ကြီးမှုစင်ကျတစုံတရာမရှိသေးဘူးလေလက်ကြီးကျွန်တော်တို့ရုံးထုတ်တာပုံမှန်ရှိတယ်ပေါ့ဗျာနော်အမှန်ကဖြစ်တင်တာတော့ဗျာဟိုလေးဝန်ဆိုင်ဂရီတီဖို့လိုတယ်ဆိုတော့ပထမတေးကြတော့ဗျာနော်တကယ်ဂရီမတီလို့အစိုးရဘက်ကလေးဝန်ဆိုင်ဂရီမတီလို့ဖြတ်ပြီးတော့ဒီလိုတရားစွဲမယ်ဆိုရင်လေကျွန်တော်တို့ဟိုနေရာဆွဲတည်နေရာဆိုရင်ဘူးပတ်ချက်လေဆွဲလာတော့ဟိုမသိတော့ဘူးဒါဒီအားလုံးက15ခုကော်မတီကနေတာဝန်ခံပြီးပေါ်လာတယ်တပိတ်ကနေပေါ်လာတယ်နောက်ဆက်တဲ့ process တွေဖြစ်တဲ့အတွက်ဒီဟာလေးအားလုံးတရုံနဲ့မှာတရားတစ်ခုနဲ့မှာဆွဲလာတော့တင်တော်လေးမယ်ကျွန်တော်အခုကျတော့ကျွန်တော်တို့မှာရန်တစ်ခွက်ရောက်ကြတယ်ဗျာမိမိပါလေးကိုယ်နဲ့တော့လာတာရန်တစ်ခွက်ရောက်ကြတယ်ဗျာ
ဒီနေ့ရုံထုံမှာဖန်စီခန္ဓာရသူတွေကို10ဦးစီခွဲပြီးသူတို့ရဲ့မိသားစုဝင်တွေနဲ့တွေ့ဆုံစကားပြောခွင့်ပေးခဲ့ပါတယ်။ဖန်စီခန္ဓာရတဲ့ចောင်းသားကိုခန့်အောင်ရဲ့မိခင်ကចောင်းသားចောင်းသူတွေကိုအ мян ဆုံးလှုပ်ပေးဖို့အခုလိုပြောပါတယ်
။တားဟိုဒီတစ်ခေါက်လာတာအရင်တစ်ခေါက်နဲ့စားလို့ချင်ရင်တော့ပိန်ပါတယ်။သူ့ကိုကြည့်ရတာလည်းဒီရာနာပူလေးတွေတွေ့ရတယ်။ဒါတကယ်တမ်းဆိုရင်ကလေးတွေတောင်လှုပ်เสียမှာမဟုတ်ဘူး။သူတို့တွေလှုပ်ရမယ်ပြပြင်ပြောင်းလဲပေးရမယ်အလုပ်။သူတို့တွေလောက်ပြလိုက်ရင်ဒီကလေးတွေအတွက်ဘာမှဟုတ်လားဒီလိုလည်းမခံရဘူးဒါသူတို့တွေလောက်ရမှာတွေကလေးတွေကိုလောက်ပြတဲ့အတွက်ကလေးတွေဒီလိုခံရတာအဲကြောင့်ကလေးတွေကိုအမြဲလွတ်ပြစေချင်တယ်ပေါ့
ပြီးခဲ့တဲ့မတ်လ10ရက်နေ့ကလက်ဗရန်မြို့နယ်မှာဆန္ဒပြနေတဲ့ចောင်းသားတပိတ်စစ်ចောင်းကိုရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲပြီးနောက်ចောင်းသားចောင်းသူတွေဝန်ရံသူတွေနဲ့သတင်းမီဒီယာတွေစုစုပေါင်း128ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်အဲ့ဒီနောက်အမှန်တကယ်ကြောင်းတက်နေသူတွေနဲ့လက်ဗရန်မျိုးကန်တွေအပြင်သတင်းမီဒီယာသမား2ဦးစုစုပေါင်း50ကိုပြီးခဲ့တဲ့မတ်လအတွင်းကပြန်လွှတ်ပေးခဲ့ပါတယ်ရှင်